တခန့်ပြည်နယ်မှာဆက်လွှတ်ရေးလုပ်ငန်းတွေဈေးတက်နေတာကြောင့်ဆက်လွှတ်ရေးလုပ်ငန်းတွေရပ်တန့်နေပါတယ်။ဆီယနာသိပ်ပြီးနောက်ပိုင်းဆက်လွှတ်ရေးလုပ်ငန်းသုံးပစ္စည်းတွေနှစ်ဆလောက်မြင့်တက်နေတာပါ။ဆက်လွှတ်ရေးလုပ်ငန်းသုံးပစ္စည်းတွေပြည်နယ်ထဲတင်သွင်းခွင့်ကိုပြည်နယ်ကောင်စီကကန့်သတ်ထားတယ်လို့ဆက်လွှတ်ရေးလုပ်ငန်းရှင်တွေကပြောပါတယ်။ရခိုင်ပြည်နယ်အတွင်းကဆက်လွှတ်ရေးလုပ်ငန်းတွေအခြေအနေနဲ့ပတ်သက်ပြီးရခိုင်ကလာတဲ့တင်ကိုတော့ကိုညင်းညာကပြောပြပေးပါပါခင်ဗျာ။
ရခိုင်ပြည်နယ်မှာ73စီဈေးနဲ့ဆောက်လုပ်ရေးပစ္စည်းဈေးတွေတက်နေတာကြောင့်ဆောက်လုပ်ရေးလုပ်ငန်းတချို့ရပ်ဆိုင်ထားပါတယ်။ဒီလက်မြေလိုအဓိကအိမ်ဆောက်ပစ္စည်းဈေးတွေကနှစ်ဆလောက်တက်သွားတဲ့အတွက်အခက်အခဲဖြစ်နေတယ်လို့အစအဦးကန်ထရိုက်ဆောက်လုပ်ရေးလုပ်ငန်းရှင်ဦးစိုးလွင်ကပြောပါတယ
်။ဟိုဆောက်လုပ်ရေးလုပ်ငန်းတွေအမှန်တကယ်လည်းရပ်ဆိုင်သွားတာမျိုးပဲ။ဒီပစ္စည်းဆောက်လုပ်ရေးပစ္စည်းရဈေးနှုန်းကအရင်ကဟိုဒီလိုမျိုးတဲ့ဟို6500ဆိုလို့ရှိရင်အခုက1000ခွဲလူပါရှိစားသွားပါလေ။ဆိုတော့ဟိုတော်ရုံလူတွေကမလုံနိုင်ရတော့တော့လောက်လက်စားအဆောက်အဦတွေကလည်းတိုးလို့တောင်းတော့ဖြစ်နောက်ပြီးတော့ဒီတချို့ဟိုဒီအလုပ်သမားတွေကြတော့လည်းပိုင်ရှင်ဝေးကြီးအခက်ဆက်ပေါ်ဝေးကြီးအဆင်မပြေလို့တာဝန်တွေကတက်ပြဆက်လိုက်တဲ့အများကြီးရှိတာပေါ့လေ။အဲလုပ်ငန်းလည်းမရှိတော့ဘူးပေါ့အဲ့လိုပုံစံမျိုး
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကုန်စည်နှုန်းတွေထိုးတက်သွားခဲ့သလိုဗန်တွေကလည်းငွေထုတ်ဖို့ခက်ခဲတာတွေကြောင့်ဆောက်လက်စားလုပ်ငန်းတွေရပ်ထားရတာပါလုပ်ငန်းတွေရပ်နေတဲ့အတွက်ဆောက်လုပ်ရေးလုံသားတွေအလုံးလက်မဲ့ဖြစ်နေကြတယ်လို့ဦးစိုးလွင်ကပြောပါတယ
်အလုံးလက်မဲ့ကရခိုင်နှုန်းလိုက်ဆိုရင်တရားမှာ80လောက်ထိရှိပေါ်ကြပါဘူးဟိုဆောက်လုပ်အလုပ်ကိုမလုပ်ဖက်တော့ဘူးဒီပြန်ကပြောင်းလုပ်တဲ့လူတို့အစိုးအလုပ်မရှိဘဲထိုင်နေရတဲ့လူတို့ပေါ့နော်အဲ့လိုရှိနေတယ်တို့နေတဲ့တို့ပြောကြတော့ဟာဒီကောင်စားဝတ်နေခက်ခဲကြုံနေရတယ
်ဒီပားကပစ္စည်းတင်သွင်းမှုတွေလည်းထိခိုက်နေတဲ့အတွက်ဆောက်လုပ်ရေးသုံးပစ္စည်းတွေဈေးတက်နေတဲ့အပြင်တချို့ပစ္စည်းတွေဆိုရင်ပြတ်လတ်တဲ့အထိဖြစ်နေတယ်လို့ရခိုင်ပြည်နယ်ဆောက်လုပ်ရေးလုပ်ငန်းရှင်များအသင်းတွဲသက်ဗန္ဒာရင်မှုဦးထွန်းလှကျော်ကပြောပါတယ
်နိုင်ငံခြားကပစ္စည်းတွေကနေပြီးတော့နိုင်ငံရေးမတည်မငြိမ်လို့ဟာပေါ့ဒီလိုလိုစီမဝင်တာတွေလည်းရှိတယ်အဝင်နေရလည်းရှိတယ်ပြီးတော့ပြည်တွင်းကထုတ်လုပ်တဲ့ဟာလူတွေအားလည်းဘယ်လိုဆိုမလဲဒေါ်လာဈေးတွေတက်တော့သူတို့ကကုန်ပစ္စည်းတွေလည်းဈေးပြီးပြီးတော့ရောင်းရတာပေါ့အဲ့ဒီဟာကတပိုင်ရောင်းဈေးတင်တာကတော့အဲ့လောက်ကြီးနေတော့ဟာဟိုမဖြစ်သေးဘူးဒီကလူတွေကလည်းဝေရောင်းသမားတွေကလည်းအဲ့ဒီကဝေရတာကိုနည်းနည်းတက်ရင်အင်းများများတင်ပြီးတော့ရောင်းတဲ့ပုံစံမျိုးပဲကြားတယ
်ရခိုင်ပြည်နယ်အုပ်ချုပ်ရေးကောင်စီကရခိုင်ပြည်နယ်ထဲကိုဆောက်လုပ်ရေးပစ္စည်းတွေအပါအဝင်ကုန်ပစ္စည်းတချို့ကိုတင်သွင်းခွင့်ကန့်တတ်ထားတာကြောင့်လည်းအခက်အခဲကြုံနေကြရတာဖြစ်ပါတယ်
။တော်တော်များများတော့ပါတယ် PCI တင်နေအများကြီးတယ်။အဲဒီယူရောကပြည်မှာကပြည်လာမယ်ဆိုကဘော်တင်နေဆိုရင်ရောက်ဆိုင်ကလားရောက်ဆိုင်ကဆိုရင်ရောက်ဆိုင်ကမဲပုန်နေပြီးတော့နေလုံဝင်ကြီးခွင့်ပြုချက်တင်ရတယ်လေ။အဲဒီခွင့်ပြုချက်ရပြီးမှပဲအဲဒီကိုပြည်လာလို့ရတယ်
။ရခိုင်ပြည်နယ်ဟာငကိုတဲကဖွံ့ဖြိုးတိုးတက်မှုအနည်းဆုံးပြည်နယ်တစ်ခုဖြစ်လို့အခုလိုဆောက်လုပ်ရေးလုပ်ငန်းတွေရပ်ဆိုင်နေရတာဟာပြည်내ရဲ့ဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေနိုင်တယ်လို့ဆောက်လုပ်ရေးလုပ်ငန်းရှင်တွေကပြောပါတယ်။ရခိုင်ပြည်내အတွင်းမှာဆောက်လုပ်ရေးလုပ်ငန်းတွေပြန်ပြီးလည်ပတ်လာနိုင်အောင်အစိုးရနဲ့ဆောက်လုပ်ရေးလုပ်ငန်းရှင်အသင်းတို့ဆွေးနွေးတိုင်ပင်အဖြေရှာတင်တယ်လို့ရခိုင်ပြည်내ဆောက်လုပ်ရေးလုပ်ငန်းရှင်များအသင်းတွဲဖက်ဗန္ဒာရေးမှူးဦးထွန်းလကျော်ကပြောပါတယ်
။ဆောက်လုပ်ရေးလုပ်ငန်းတွေပြန်ဖို့ဆိုတာကတော့မဆောက်လုပ်ရေးလုပ်ငန်းရှင်အသင်းနဲ့ဟိုအစိုးရဖွဲ့စည်းနေမယ်ဆွေးနွေးပြီးတော့အဖြေချမှာပဲဟိုဖြစ်မှာပေါ့ဒီစီကကြနေစီနေကနေအဖြေဆုံးမှာပဲအဖြေပေါ်မှာလာမှာပေါ့အခုကနေပြီးသူတို့တန်တာဈေးနှုန်းကြီးကောက်တဲ့အချိန်မှာတော့ကြာရင်ဒီနေ့ကောက်တဲ့ဈေးနှုန်းနဲ့နောက်တလဈေးနှုန်းနဲ့ကနေပြီးတော့ gap ပေါ်ဟမှုတွေများနေတော့လုံမေးလူပါတွေတော့စိုးရင်ကြောင်းကြောင်းမှုနဲ့မလို့ရရဘူးလေအဲ့ဒါတော့ဟိုဒီဈေးနှုန်းတက်တဲ့ပေါ်မှာနေပြီးတော့ဒီကုမ္ပဏီတွေကိုဘယ်လိုဖြစ်ချောရမလဲကုမ္ပဏီရဲ့အကျိုးအမြန်နဲ့နေပြီးတော့နိုင်ငံရဲ့ infrastructure ကိုနေပြီးတော့အမြန်ဆုံး cost down ဘယ်လိုလုပ်မလဲဆိုပြီးတော့ဟိုဆောင်းလုံးလုံးမရှင်အတင်းနဲ့ဟိုဆိုးရွားပွဲစည်းနေနဲ့မကြမကြအစည်းအဝေးတွေလုပ်ပြီးတော့နိုင်လိုက်တော့ဖြစ်ဆက်လာမှာတော့ဖြစ်နေတယ
်ရခိုင်ပြည်နယ်မှာဆောက်လုပ်ရေးလုပ်ငန်းတွေရပ်ဆိုင်နေတာနဲ့ပတ်သက်ပြီးပြည်နယ်ကောင်စီကဘာတွေအရေးယူလှုပ်ဆောင်နေတယ်လဲဆိုတာသိရဖို့ပြည်နယ်ကောင်စီပြောခွင့်ရဦးလှသိန်းကိုဆက်သွယ်ခဲ့ပေမဲ့လည်းဖုံးလက်ခံစစ်သားခြင်းမရှိခဲ့ပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်တချို့ပြည်ပရင်းနှီးမြှုပ်နှံမှုတွေပြန်ရုပ်သိမ်းသွားခဲ့သလိုဆက်ပြီးမလဲပတ်နိုင်တဲ့ရထားတဲ့လုပ်ငန်းတွေလည်းရှိနေပါတယ်73စီဈေးနဲ့ကုန်စည်နှုန်းတွေမြင့်တက်လာနေတာကြောင့်တခြားတည်ယူပို့ဆောင်ရေးနဲ့တနိုင်တပိုင်လုပ်ငန်းတွေလည်းပုံမှန်လဲပတ်နိုင်တဲ့အခြေအနေမှာမရှိတော့ဘူးလို့ဒေသခံတွေကပြောဆိုနေကြပါတယ်ခင်ဗျာ